ပထမဆုံးအနေနဲ့ဥထွန်းကြည်အမေရိကန်ပြည်ထောင်စုရဲ့ခရီးစဉ်ပေါ့ခင်ဗျာ။ဘာရွေချက်နဲ့အမေရိကန်ပြည်ထောင်စုကိုရောက်လာသလဲ။ဘယ်သူတွေနဲ့တွေ့တယ်။ဘယ်နေရာတွေရောက်တယ်။ဘာတွေလေ့လာမိလဲဆိုတာလေးစပြောပြပါလားခင်ဗျာ
။ရွေချက်ကတော့ International Aid Generation Conference ပေါ့25နှစ်မြောက်ငွေတူအကျိုးပေါ့။ဒါနဲ့အဲ့ဒီအားကျွန်တော်ဖိတ်စာရတယ်။ဖိတ်စာရတဲ့အပေါ်မှာဘာပဲဝမ်းမြောက်ဝမ်းသာဖြစ်မိတယ်။အဲ့ဒီအပေါ်မှာရဲဘော်တွေကျွန်တော်တို့နိုင်ငံရေးအင်အားစုတွေပေါ့တို့ဘော်ကံမြတ်တွေ25နှစ်လောက်ဝေးကွာနေကြတယ်အဲ့ဒီပုံမှာအပြန်လန်ဂုံပြုမယ်အပြန်လန်ဂုံယူကြမယ်အဲ့ဒီရေချက်တွေလည်းပါတယ်ပေါ့နော်နောက်တစ်ခုကဒီရောက်တဲ့အခါမှာဒီမိုစင်းနဲ့လူခွင့်ရေးတွေကိုကျွန်တော်လေ့လာမယ်ပေါ့လေနောက်တစ်ခုကဒီမှာရှိနေတဲ့ရေဘော်တွေအင်အားစုတွေရဲ့ဒီပြပအထွေကြုံတွေပေါ့ဘူးတူတာတွေပေါ့ဒါကို share လုပ်မယ်ကျွန်တော်တို့အပြန်လန်အမြင်တွေဖလှယ်ကြမယ်အဓိကတော့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးမျှော်ကူးပြီးတော့လာတဲ့ခီးစဉ်ဖြစ်ပါတယ်ပထမဆုံးရောက်တဲ့နေ့ကအဲ့ဒီကနေပြီးတော့ကျွန်တော်ဖုန်ဝင်ညီလာခံတက်တယ်969နေပြည်တော်နဲ့ကျွန်တော်တို့ Washington DC တဲ့ Washington DC နေပတ်လိုက်တဲ့အပတ်က Washington DC ကိုအခုဒုတိယကြိမ်ပြန်ရောက်လာပါတယ
်ပြီးခဲ့တဲ့ရက်ပိုင်းအဆိုရင်သမရဦးသိန်းစိန်အမိန့်နဲ့ပေါ့လေနိုင်ငံအကျဉ်းသား80ကျော်လွှတ်ပေးလိုက်တာတွေ့ရပါတယ်ရန်ကုန်မှာရှိတဲ့နိုင်ငံအကျဉ်းသားလက်ချက်စည်ရင်စီစစ်တဲ့အဖွဲ့တချို့ရဲ့အဆိုအရဆိုရင်ထောင်ထဲမှာနောက်ထပ်ရာနဲ့ချီပြီးတော့နိုင်ငံအကျဉ်းသားတွေကြံသေးတယ်လို့ပြောပါတယ်ဖြစ်နိုင်ချေရှိလားခင်ဗျာ
ရှိတယ်ရာနဲ့ချီပြီးကြံနေသေးပါတယ်ဒီနိုင်ငံအကျဉ်းသားတွေကျင်းထောင်အတီးတီးမှာကြံရှိနေသေးတဲ့အတွေ့အမျိုးသားပြောင်းလဲတင့်မြင့်ရင်းနဲ့ထောက်ရညဉ့်ညံရေးပေါ်ဆောင်တဲ့လုပ်ငန်းတွေမှာတော့ဒါအတောင့်သွားလို့ကျွန်တော်တို့ခံရတယ်လေ
။နောက်ဦးသိန်းစင်ရာပြီးခဲ့တဲ့ပြင်သစ်နဲ့ပြည်ထိုင်ခီးစင်မှာသူပြောခဲ့တာရှိပါတယ်။ဒီနှစ်မကုန်ခင်မှာနိုင်ငံအကျဉ်းသားအားလုံးတယောက်မကျန်လွတ်ပြေးမယ်လို့ပြောခဲ့တာရှိတော့ဖြစ်နိုင်မလားခင်ဗျာ
။ဒါကတော့သူတို့ဘက်မှာမူတည်ပါတယ်။ဒီဒါနှစ်ကုန်မှမဟုတ်ပါဘူး။ဒီကျွန်တော်တို့ကတော့ချွင်းညက်မရှိဘူးချက်ချင်းလွတ်ပြေးစီခြင်းပါတယ်။တိုင်းပြည်ပြန်လဲတည်ဆောက်ရင်းမှာဒီနိုင်ငံအကျဉ်းသားတွေရဲ့အခန်းကဏ္ဍတော်တော်လေးကိုအရေးကြီးပါတယ
်။ဦးထွန်းကြည်တို့တစ်ဖက်ကလည်းရန်ကုန်မြို့မှာဘာသာပေါင်းစုံချစ်ချင်ညီညွတ်ရေးနဲ့ပတ်သက်ပြီးဆောင်ရွက်နေတာတွေရှိရလို့သိရပါတယ်။အဲ့ဒီအကြောင်းလေးတည်းပြောပြပါအောင်ခင်ဗျာ
။ဒီလိုပါဒီကျွန်တော်တို့အတိုင်းပြည်မှာနှစ်ပေါင်းမြောက်များစွာပါနော်။တိုင်းသားလူမျိုးပေါင်းစုံဘာသာပေါင်းစုံညီညွတ်တာအတူချင်တဲ့နေထိုင်ကြကြတယ်ပေါ့နော်။ဒါကကျွန်တော်တို့ပြယုံပဲဗျ။ဒါအမျိုးသားရေးပြယုံပဲဗျ။အဲ့ဒီပေါ်မှာဒီလူမျိုးရေးပြည်ပခါတွေဘာသာရေးပြည်ပခါတွေမမျော်လင့်မဲနဲ့ဖြစ်လာတာတွေရှိတယ်ပေါ့နော်။ဒါတွေကတော့ကျွန်တော်တို့လုံးဝမလိုလားဘူး။အဲ့ဒီအပြောင်းလဲပေါ့ဒီမိုကရက်တစ်ချင်းမှာတော်တော်လေးကိုအနောက်သားဖြစ်နေတဲ့အတွေ့ဘာသာပေါင်းစုံချစ်ချင်ရင်းနှီးမှုကိုရှေ့ရှုပြီးတော့ကျွန်တော်တို့အတိုင်းပြည်မှာငြင်းငြိမ်းဖြစ်လို့ပေါ်ပါဖို့အတွက်ကျွန်တော်တို့အစ္စလာမ်ဘာသာဝင်မွတ်စလင်တွေအပောင်ဝင်ပေါ့နော်တိုင်းသားလူမျိုးပေါင်းစုံဘာသာပေါင်းစုံတာဝန်ကိုယ်စီပေါ့ဗျာပေါင်းယုံပြီးတော့လုပ်မယ်ဆိုရင်တော့ငြင်းငြမ်းမှုကတော့မကြခင်မှာဖြစ်ထွန်းလာလိမ့်မယ်လို့နှုတ်လင့်ပါတယ်တစ်ဖက်မှာတော့တရားဥပဒေစိုးမိုးမှုတော်တော်လေးကိုပြတ်သုံးနေတယ်ဗျာကျွန်တော်အမေရိကန်ရောက်နေတဲ့ချိန်မှာဘာသွားပြရလဲဆိုတော့ဒီအမေရိကန်နိုင်ငံမှာနိုင်ငံသားအသီးသီးရဲ့ဘဝလုံခြုံရေးအတွက်ကိုတရားဥပဒေစိုးမိုးရေးကအမှန်ကန်ချက်ပြတာတွေ့ရတယ်တော်တော်လေးကိုဝမ်းမြောက်တယ်ဗျာကျွန်တော်တိုင်းပြည်လည်းအဲ့လိုဖြစ်စေချင်တယ်ပေါ့နော
်ဒီပဋိပက္ခတွေပြန်ကြည့်မယ်ဆိုရင်ဥမာရခိုင်မှာဖြစ်မယ်ပြီးတော့အုတ်ကန်တို့ရန်ကုန်တိုင်းတို့ပဲခူးတိုင်းတို့မှာဖြစ်တယ်ပြီးတော့မေတီလာတို့လာရှူတို့ဘက်ဒီတနေရာပြီးတနေရာဖြစ်ပွားခဲ့တာတွေ့ရပါတယ်တချို့လိလတူတွေရဲ့အဆိုအရဒီပဋိပက္ခတွေရဲ့နောက်ွယ်မှာအာဏာပိုင်တွေရဲ့ပတ်သက်မှုတွေရှိနိုင်တယ်ဆိုပြီးတော့ကောက်ချက်ချရလည်းရှိတယ်။ဥထွန်းကြီးတို့အဖွဲ့အစည်းတွေနဲ့ဒီလိုမျိုးပတ်သက်မှုတွေပေါ်ရိစားသတိပြုမိတာရှိပါလားခင်ဗျာ
။ရှိပါတယ်။ဒီဘင်း2003ဖြစ်စဉ်ကိုပြန်ပြီးတော့လိလသုံးသပ်မယ်ဆိုရင်ပုံစံနဲ့ဒါရိုက်တာကလည်းတယောက်တည်းဖြစ်နေတယ်။ဇန်ကျင်းကလည်းတူတည်းဖြစ်နေတယ်လို့ကျွန်တော်ခံစားမိတယ်ပေါ့နော်။အဲ့ဒီအတွက်ကြောင့်မလို့ဒီနောက်ကွယ်ကနေပြီးတော့ဆနစ်တကျပေါ့ဗျာ။ကျိုးကန်ဆောင်ရွက်နေတဲ့သူများကိုလည်းအမြန်ဆုံးဖော်ထုတ်ပြီးတော့တရားဥပဒေရှေ့မောက်ကိုပေါ့အရောက်အမြန်ဆုံးပို့ပေးပြီးတော့ဖျောက်ပစ်တဲ့အများဆုံးပေးမယ်ဆိုရင်တော့ကျွန်တော်တို့တိုင်းပြည်ကတော့ငင်းညာတော့အတူချင်းနဲ့နေထိုင်ဖို့အတွက်လမ်းပွင့်သွားနေပါတယ
်။နောက်ကွယ်ကကျိုးကင်ဆောင်ရွက်နေသူတွေမှာဘာရွေးချက်များရှိနေလို့ယူဆပါလဲ
။အဲအဓိကတော့နိုင်ငံရေးချက်တွေအများကြီးရှိနေတယ်လို့သုံးသပ်မိပါတယ်။အထူးသဖြင့်တော့2015ရေကောက်ပွဲနဲ့တော့တိုက်ရိုက်ပတ်သက်လိမ့်မယ်လို့ကျွန်တော်မျှော်လင့်တယ
်။ပဋိပက္ခတွေမှာကျူးလွန်ခဲ့သူတွေကိုပြစ်ဒဏ်စီရင်အရေးယူဖြစ်ပေးတဲ့အခါမှာတရားမျှတမှုနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ရှားတွေပါတယ်ရှိပါ
တယ်။အများကြီးရှိပါတယ်။အဲ့နင့်နာတဲ့သူကမီးနှစ်ခါတော့မဟုတ်သုံးလေးခါလောက်နားနေတယ်။တကယ်တကယ်အကျန်းဖက်ပြီးတော့ဆလိုသားအမြာလူမျိုးရောဘာသာရောတာတင်းကအဆောက်အုံတွေကိုမီးရှို့တယ်ဖျက်ဆီးတယ်ဒါကိုကြည့်ခြင်းအဖြစ်ပေါ့နော်။ဒီလူတွေကတော့အခုချိန်ထိတရားဥပဒေရှေ့မှောက်ကိုပြပြပြင်းပေါ့ဗျာထင်သာမြင်သာရောက်မလာသေးဘူးအဲ့ဒါဟိုကမေကွန်းထုတ်ဆရာတွေအများကြီးဖြစ်နေတယ
်ပြင်ပမှာရှိတဲ့ဥမာရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးလှုပ်ရှားမှုတွေဟာဒီပြည်တွင်းကပဋိပက္ခတွေနဲ့ဆက်ဆက်မှုရှိနိုင်ပါလားခင်ဗျာ
ဒါကတော့စနစ်တကျဖန်တီးလာတယ်ပေါ့နော်စနစ်တကျဆိုတဲ့နေရာတော်မှာစနစ်တကျကိုပြင်ဆင်ပြီးတော့အချိန်နဲ့တပြေးညီဟာညက်ညီညီလုပ်တယ်လို့ကျွန်တော်တို့သုံးသပ်တယ
်အခုဆိုရင်တောင်အာရှမှာအကြီးဆုံးအဖွဲ့ဖြစ်တဲ့ပါကစ္စတန်အခြေစိုက်လက်ရှ်ခါအီထာအီဘားတို့လိုအယ်ကိုင်ဒါနဲ့ဆက်သွယ်ရှိတဲ့အဖွဲ့အစည်းတွေရဲ့ချင်းချောက်မှုတွေရှိလာပါတယ်ဘင်္ဂလားဒေ့ရှ်မြန်မာနယ် ဆက်မှာစခန်းသစ်တွေထူထောင်လာတဲ့စသဖြင့်တရင်တွေလည်းထွက်နေရရှိပါတယ်။ဒီအဖွဲ့အစည်းတွေကပြည်တွင်းမှာရှိတဲ့မွတ်စလင်အစွန်းရောက်တွေနဲ့ချိတ်ဆက်ပြီးတော့နိုင်ငံကိုသူတို့လိုချင်တဲ့ပုံစံဖြစ်အောင်ပေါ့လေ။မတီမဖြစ်သူတို့ရည်ရွယ်ချက်တွေနဲ့ဆောင်ရွက်နေရရှိတယ်လို့လည်းအိန္ဒိယကလာတဲ့တရင်တွေမှာအခုရပိုင်းခက်ဆိတ်ဆိတ်ဖော်ပြလာတာတွေ့ရပါတယ်။ဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ဥထွန်းကြည်တွေနဲ့စိုးရိမ်ပတ်စားမှုတွေဘာတွေများရှိပါလဲခင်ဗျာ
။တခြားတိုင်းပြည်မှာဖြစ်နေတာကတော့ဒါကတော့ဒပိုင်းပေါ့ဗျာ။ဒါတော့တရင်ဖြစ်ပေါ့နော်။ကျွန်တော်တို့တိုင်းပြည်မှာရှိနေတဲ့လေတိုင်းသားလူမျိုးပေါင်းစုံဟာဘာသာပေါင်းစုံဟာဘာသာတရားတွေစုံမမှုအောက်မှာရှိနေတဲ့အတွက်ကြောင့်မလို့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားကိုဖျက်လို့ဖျက်စီးလုပ်မယ်ဆိုတဲ့အရေးချိတ်တွေကတော့ဒီပြည်ပနဲ့ချိတ်ဆက်ပြီးလုပ်နေတာတော့အခုချိန်ထိတော့ကျွန်တော်မတွေ့ရသေးဘူးပေါ့ခုနလိုမျိုးအကြမ်းဖက်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးတော့ဆောင်ရွက်နေတယ်ဆိုတာကတော့ကျွန်တော်ဟိယစီပဲလို့ကျွန်တော်သုံးသပ်မိတယ်
မျိုးစုံဥပဒေဆိုတာနဲ့ပတ်သက်ပြီးတော့ဘယ်လိုမှတ်ချက်ပေးကြမှာလဲခင်ဗျာ
အဲ့ဒါတော့အချိန်နည်းနဲ့အချိန်ကအရာပေါ့နော်ဒါကြတော့လေစားရီပြတ်မှတ်တဲ့နေဗျာဒီတစ်ချိန်လုံးကကျွန်တော်တို့တော်တော်လေးကိုတမိုင်းကြောင်းကောင်းခဲ့တဲ့အတိုင်းပြီပါဒါတွေကတကယ်ကြကြတော့မရှိတဲ့နဲ့ဥပဒေတွေပေါ့နော်ဒါကနော်ဘာသာတချို့အပေါ်မှာဘာသာဝင်တွေအပေါ်မှာပေါ့နော်ပြတ်မှတ်ထားပြီးတော့လုတ်တဲ့ဒီဥပဒေလေးတွေကျွန်တော်သုံးသပ်တဲ့အခါကျတော့ဂျိုစီနဲ့လွတ်ခွင့်ရေးဖွံ့ဖြိုးတိုးတက်မှုသွားနေတယ်ကျွန်တော်တို့အတိုင်းပြီအတွက်တော့ဒါတွေကတော့မလို့အပ်ဘူးလို့တော့ကျွန်တော်သုံးသပ်တယ
်မန္တလေးမဆိုးရိမ်တိုက်တဲ့ဆရာတော်ရှင်ဝီရတူကိုချူလိုင်းလာထုတ်တိုင်းမဂဇင်းအနေပြီးတော့အိုစမာဘင်လာဒင်နဲ့ခိုင်းနှိုင်းပြီးအကြမ်းဖက်ဝါရီဆိုပြီးတော့ဖော်ပြခဲ့တဲ့အတွက်ပြည်တွင်းပြည်ပအထိတော်တော်ပွက်လောရိုက်ခဲ့တာတွေ့ရပါတယ်။ဦးထွန်းကြီးတို့အနေနဲ့ဟောဒီကိစ္စပေါ်မှာဘယ်လိုများမြင်ပါလဲခင်ဗျာ
။အဲ့ဒီပုံမှာတော့ကျွန်တော်မှတ်ချက်တစုံတစ်ကြာတော့မပြီးစင်ဘူးမြတ်။
ထွန်းကြီးကို RF ကကျေးဇူးများကြီးတ
င်ပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်မင်္ဂလာပါ
။မင်္ဂလာပါခင်ဗျာ။
ဟုတ်ကဲ့